ရှင်းရနိုင်ငံရက်ကမျိုးကအားရစစ်ပေးကြတဲ့ပိမ့်ပိုက်တာတဲ့နေရာတွေကနောက်ဆုံးရက်ကွက်တွေကိုပြန်လည်ထိန်းချုပ်နိုင်ပြီလို့ American တွေပံ့ပိုးပေးနေတဲ့ SDF Syria Democratic တပ်ဖွဲ့ကအင်္ဂါနေ့မှာပြောကြားလိုက်တယ်လို့ American ဥဆောင်တဲ့ ISတိုက်ခိုက်ရေးညွန်ပေါင်းအဖွဲ့ကလည်းဒီမျိုးဟာလွတ်မြောက်ခါနီးနေပါပြီလို့ပြောပါတယ်။ရက်ကမှာတိုက်ပွဲတွေပြီးဆုံးသွားပြီဖြစ်ကြောင်းကတ်စ်နဲ့အာရဗီစစ်တွေနဲ့ဖွဲ့စည်းထားတဲ့ SDF အဖွဲ့ပြောခွင့်ရကပြောပါတယ်။သူတို့အဖွဲ့သားတွေဟာ IS တွေဌာနချုပ်လုပ်ထားတဲ့ဆေးရုံကိုတိမ့်ပိုက်ပြီးတဲ့နောက်မှာသူတို့နောက်ဆုံးခြေကုပ်ယူထားတဲ့အာဆာရုံကိုဝင်ရောက်ပြီးစီးနင်းခဲ့တာဖြစ်ပါတယ်။သူတို့အဖွဲ့ကဂျူလာကစပြီးရက်ကာမှာထိုးစစ်ဆင်ခဲ့တာဖြစ်ပြီးအမေရိကန်ဥဆောင်တဲ့မဟာမိတ်ညွန်ပေါင်းအဖွဲ့ကလေကြောင်းတိုက်ခိုက်မှုတွေနဲ့ပံ့ပိုးကူညီပေးခဲ့တာပါရက်ကာမှာ90ရာခိုင်နှုန်းလောက်ဟာ SDF ရဲ့ထိန်းချုပ်မှုအောက်ကိုရောက်နေပြီးဖြစ်ကြောင်းအမေရိကန်စစ်ဌာနချုပ်ပန်တဂွန်ကအင်ကာနဲ့ဒင်းစာဆင်းလက်ပွဲမှာမဟာမိတ်အဖွဲ့ပြောခွင့်ရဗိုလ်မှူးရန်ဒလန်ကပြောပါတယ်အဲဒီစစ်တီကြောင့်ကအရှိန်ပိုင်းခြံဖြစ်တဲ့DLS တော့တဝက်နဲ့တောင်ပိုင်းအစွန်က Euphrates မြစ်ကြောင်းရှိတဲ့တောင်ကြားဒေသတွေကိုထိန်းချုပ်ထားခဲ့ပါ SDF ကရန်ကာကိုပြန်ပြီးထိန်းချုပ်နိုင်ပေမဲ့အဲ့ဒီဒေသမှာလူသားချင်းစာနာမှုဆိုင်ရာပြဿနာကတိုက်ကိုဆိုးဝါးနေစေတယ်လို့ Save the Children အဖွဲ့ကပြောပါတယ်